စကိုင်းတိုင်းကမလူမျိုးနဲ့မလဲတိုက်နယ်အတွင်ကဗစီစီကျေးရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းမှာ၄ချောင်းကနေ၂ချောင်းပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တရားထက်မနဲ့သေဆုံးတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ခဲ့သူတွေကပြောပါတယ်တရားရသူလည်းအနည်းဆုံး25ယောက်ထပ်မင်းရှိတယ်လို့ဆိုပါရယ်စစ်ကောင်စီကဒီကနေ့ညနေပိုင်းမှာလဲအဲ့ဒီနေရာကိုလေကြောင်းကနေနောက်ထပ်တစ်ကြိမ်ထပ်မံတိုက်ခတ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ဆိုပါရယ်ဒီကြောင့်တရင်ပြပုချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင
်ဒီကနေ့ April 17ရက်မနက်9:45မိနစ်အချိန်လောက်မှာစစ်ကောင်စီတပ်တွေဘက်ကတိုက်ခတ်ရေးချက်လေရင်နဲ့လာရောက်ပစ်ခတ်ခဲ့ပြီးနောက်ထပ်5မိနစ်လောက်အကြာမှာပဲ MI-35 တိုက်လေရင်ဒစီထရောက်လာပြီးထပ်မံပစ်ခတ်ခဲ့တာလို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကပြောပါတယ်ဒီပစ်ခတ်မှုဟာမလဲတိုက်နယ်အတွင်းမှာပထမဆုံးလေကြောင်းတိုက်ခိုက်ခံရတာဖြစ်ပြီးတော့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်နဲ့ဒေသခံစုစုပေါင်း100ကျော်နဲ့မင်းတေဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့တဲ့မလဲတိုက်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံကိုပလာကြီးကပြောပါတယ်တေဆုံးသူတွေထဲကလေးငယ်တွေပါဝင်တယ်လို့အများစုကဒေသခံတွေဖြစ်ကြတယ်လို့ဆိုပါတယ်အန်ယူဂျီကြာကာလအမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲလုပ်နေချိန်မှာလာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးသူ့ရဲ့အနောက်ဘက်မှာရှိတဲ့မိုင်းနေတူလောင်ထားတဲ့ဂိုဒေါင်ကပါပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကိုပလာကြီးက VOA ကိုပြောပြပါတယ်
။ခြေကိုက်ကတော့ဘယ်တော့များတယ်ကြာဘယ်တော့များတယ်ဆိုတော့ဆမ်းမကြီးကတော့ကြားကြော်မယ်ရှင်တရားကြော်လောက်တယ်ကြာပြောတယ်ဆိုတော့ကျွန်တော်အနောက်မြက်လဲတော်တော်များများဝင်ကောက်လို့ရတယ်ရတယ်လို့ကောက်ပြီးရွှေ့ထားတယ်ခေါင်းတော့အတိအကျတော့ဒီကကအတိအကျမသိရသေးဘူးကြာတော်တော့ကျွန်တော်တို့ကောက်ရထားတဲ့ကလေးအလောင်း6လောင်းတွေ့ထားတယ်ဗျာတခြားတော့ဟိုဟိုလိုဘယ်လိုပြောရမလဲသူအစားလေးတွေပဲရလိုက်ကြတယ်ရှိတယ်တော်တော့ကျွန်တော်တွေ့ထားတဲ့ကလေးအလောင်းကတော့6လောင်းဗျာရုံးရဲ့နောက်မှာကကျွန်တော်မိုင်းထားတဲ့နေရာတစ်ခုရှိတယ်ဗျာအဲမိုင်းကူတော်လေးတစ်ခုရှိတယ်အဲဒီမိုင်းကူတော်ဟို꽌တာလည်းပါတယ်ဘောနော်꽌တော့ကျွန်တော်ကတော့တော်နဲ့လည်းပြီးမဆွဲနိုင်ဘူးပြီးလည်းမနှိမ့်နိုင်ဘူးဖြစ်တော့အလောင်းကလည်းပြီးဆောင်တော့အရေးကကလည်းကျွန်တော်အထူးကြမသိလိုက်ရတာဗျာ
ဒီလေကြောင်းတိုက်ခတ်မှုကြောင့်သေဆုံးသူတွေထဲမှာဒေသခံအများအပြားပါပြီးတော့ပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့တွေကအဖွဲ့ဝင်တွေနဲ့တာဝန်ခံ40ကျော်လောက်ပါတယ်လို့ကိုပလာကြီးကပြောပါတယ
်ဒေသခံတွေများတယ်ဗျဒေသခံတွေများမယ်နောက်ဒီတိုင်းနယ်ပါအဖတာဝန်ခံပါမယ်နောက်တိုင်းဒီပါလာဖတာဝန်ခံတွေလည်းပါတယ်နောက်ကျွန်တော်တို့ပါကတိုင်းနယ်ပါကဖတာဝန်ခံတယောက်လည်းပါသွားတယ်ဗျအများစုကတော့ဒေသခံတွေအများစုကိုပါတာဗျပါတာကတော့ကျွန်တော်တို့ခံမှတ်ကြီး40လောက်ပါပဲဗျတခြားရွာတွေကပါကမတောင်ကန်ကြီးပါလာမတောင်ကန်ကြီးပါမတောင်ကန်ကြီးရောဆိုတော့ဟို40ရွာလောက်ပါတယ်ဗျကျွန်တော်တို့ပြည်သူတွေဗျကလေးတွေနဲ့ပြည်သူတွေပဲဗျ
တည်ဆုံးသူအရေးအတွက်စည်ရင်အတိအကျကိုတော့ VOA ကတည်ကြအတိမပြုနိုင်ပါဘူးအခုတိုက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီကို VOA မြန်မာပိုင်းကဆက်သွယ်ဖို့စူးစမ်းပေမဲ့ဆက်သွယ်လို့မရခဲ့သလိုအခုချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့ကျင်းပတဲ့ပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲကိုဗစီကြီးကျေးရွာကနေအပါအဝင်အနီးအနားမှာရှိနေတဲ့ကျေးရွာကပြည်သက်150ကနေ200အကြားလောက်တက်ရောက်ခဲ့တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်စစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးနိုင်ဝဲလောက်ကြာပြီးမှဖြစ်ပွားတဲ့နေရာကိုဝင်ပြီးအဲ့ဒီမှာပိတ်မိနေတဲ့သူတွေကိုကယ်ထုတ်တာနဲ့ဒဏ်ရာရသူတွေကိုနှိစက်ရာဆေးကုနိုင်မဲ့နေရာတွေကိုပို့ပေးတာတွေလုပ်ပြီးဒေသကနေစစ်ရှောင်နိုင်ဖို့စီစဉ်ပေးပြီးမှတေဆုံးသူအလောင်းတွေကိုကောက်နိုင်တယ်လို့ကုညီကယ်ဆယ်ရေးလုပ်ခဲ့ကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လဲကိုပလာကြီးကပြောပြပါတယ
်ပြစ်ပြီးတော့အနည်းဆုံးနိုင်ဘွက်လောက်နေမှကျွန်တော်တို့ဝင်ရဲတာဗျဝင်ရဲတော့အဲမှာပိတ်မိနေတဲ့လူမျိုးကဲထုတ်ရတယ်ဒဏ်ရာရတဲ့လူမျိုးလည်းဆွဲထုတ်ရတယ်အဲမနိုင်လောက်ကဲထုတ်ပြီးမှကျွန်တော်တို့အဲဖြစ်တဲ့အချင်းဖြစ်တဲ့နေရာကိုသွားကြည့်ရတာအဲမှာရောက်သွားတော့အကုန်လုံးပြန့်ကျဲနေရပေါ့နော်အလောင်းတွေလည်းပြန့်ကျဲနေတယ်မိရဲ့လည်းလောင်းနေတယ်အဲမှာဟိုနောက်မှမိုင်းကူောင်တဲ့ကမိုင်းညံလည်းအဆက်မပြတ်ပေါက်ကွဲနေတော့ကျွန်တော်လည်းအတော်နဲ့ကျေနော်လို့ဆွဲထုတ်လို့မရတာ ਨੇ နေကင်းပိုင်းတော့မှလည်းကျေနော်ဆွဲထုတ်နိုင်တာကြဖြစ်တာကတော့9နာရီခွဲလောက်ကစားဖြစ်တာဒါပေမဲ့ကျေနော်အလောင်းတွေဆွဲထုတ်နိုင်တဲ့ချိန်ကြီးတော့ဟို7လောက်မှကျေနော်ဆွဲနိုင်တာက
ြပြည်သူ့အုပ်ချုပ်ရေးအဖွဲ့ရုံးဖွင့်ပွဲကိုတွားရောက်ခဲ့သူတူကလည်းသူ့မျက်မြင်တွေ့ကြုံခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ဇွန်နေ့က2မိုင်3မိုင်လောက်ပဲဝေးတယ်ဖွင့်ပွဲဖိတ်တော့ကျွန်တော်တို့ကသွားတယ်သွားတော့အဲ့လမ်းတဝက်မှာတွင်ပဲကျွန်တော်တို့ကရက်နေရတယ်ဘုရားကဓာတ်တိုက်ကြည့်တဲ့ကျွန်တော်တို့ကတိုးလို့မရဘူးဓာတ်တိုက်တာပြန်သွားပြီးမှအခီယုံကြည့်တဲ့နေရာကိုဓာတ်ပုံရကြည့်ပြန်လာတာ MI-35 ကနေလာပြစ်သွားတာရရဆက်ဆက်ပြစ်တာတက်တက်လေးရတော့ကြောင့်မြင်နေရတာ
မနေ့ပိုင်းကတိုက်ခတ်ခံခဲ့ရတဲ့နေရာကိုပဲစစ်ကောင်စီကညနေ 9:00 ခွဲနဲ့ 6:00 ကြားမှာတိုက်လေရင်တွေအချိန်ချင်းပြန်ဝဲပြီးဘုံးစနှလုံးကျဲခဲ့တယ်လို့မျက်မြင်သက်တွေက VOA ကိုပြောပါတယ်မလဲတိုက်နယ်အတွင်းမှာဒါဟာပထမဆုံးအခြေလေးချောင်းကနေအကြီးကျယ်တိုက်ခတ်ခံရတာဖြစ်တာကြောင့်ပစီကြီးကျေးရွာအပါဝင်ပတ်ဝန်းကျင်ကကျေးရွာ16ရွာလောက်ကဒေသခံတွေစစ်ရှောင်နေကြရတယ်လို့ကိုပလာကြီးကပြောပါတယ်
လူတွေကတော့တီတူတွေကတော့မရှိတော့ဘူးဗျမရှိတော့ဖြစ်သွားပြီဒီမှာဒေသကဝေးအဖွဲ့လေးတွေကိုရဒီအလောင်းတွေကိုကောက်ပြီးတချိုးနေတယ်နော်မိတချိုးနေတာပေါ့နော်ဒီတချိုးနေတဲ့အဖွဲ့လေးတွေလည်းရှိတော့မှာဗျညာတော့ပြက်လူကြီးကဖြစ်သွားတာပေါ့ဗျာဒေနာရွာတွေလည်းပြီးကြတယ်16ရွာလောက်ကတော့ပြီးနေရတာဖိလန့်တာပေါ့ဗျာကျွန်တော်တို့ဒီဘက်ညမှာဒါမျိုးဒီတောင်တက်ဆဲမှုကဒီချိန်မှလည်းချက်ကြည့်ရမဟုတ်တော့ဒီကရွာတွေကလည်းကြောက်ကြတယ်ဗျအပေါင်းလုံးဒေသခံတွေလည်းထွက်ပြေးတယ်လို့ထွက်ပြေးပါတော့
ကမ်ပလူမျိုးနယ်အတွင်းကဇင်းရွာနောက်ပိုင်းကိုအပြီလ5ရက်နေ့ကစစ်ကောင်စီကလေကြောင်းပစ်ခတ်မှုဒီချိန်ပြုလုပ်ခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်ဟာတစ်နှစ်တည်းတစ်နှစ်ပိုပြီးတိုးလာနေပါတယ်